Welcome to the Voice of America in Burmese.
Mingla nyan ni ge ma shin. VOA American tan ye 2014 ku ne October 6 ye jadabri ni nyan ni be 6 na yi khwe ga ni 9 na yi thi season 2 ko American piran su myo ro Washington ga ni dai yai thau lwin pe ni ba bi. Line do meter 16 ne 25 ro ga ni phan yu na sin nai ja ba de shin.ကျမခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကတော့ဇော်ဝင်လိုက်မှာဒီညနေမှာထူးခြားတဲ့သတင်းတွေကတော့အစ္စလာမ်စစ်သွေးကြွတွေကိုမြေပြင်စစ်ဆင်ရေးတွေသူတို့ကြီးပဲလုဆောင်မှုမျောလင့်မထားဖို့တူရကီကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအုံပျောက်ဆုံးနေတဲ့အပေါ်နိုင်ငံရေးကြောင်လားကျမရေးကြောင်လားဆိုတဲ့ကောလာဟလသတင်းတွေထွက်နေပါတယ်။ခါခါဘူရာဇီတောင်ကပျောက်ဆုံးနေတဲ့ရဟယင်ပေါ်ပါသွားတဲ့မြန်မာရဟယင်မှုဟာကွယ်လွန်သွားပြီလို့ထူဖောင်ဒေးရှင်းကပြောပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
အခုညနေခင်းဆက်ပြီးနှာစင်ရမယ့်သတင်းဆောင်ပါတွေဆက်သွဲမြန်မြန်ချက်တွေထဲမှာတော့ခါခါဘူရာဇီတောင်အခြေစိုက်စခန်းကိုရိုက်ခတ်ဖို့သွားတဲ့မြန်မာလေယာဉ်မှုကွယ်လွန်သွားခဲ့တဲ့အကြောင်
းဒါပေမဲ့အဲ့ဒီကူမှာကျွန်တော်အဝစားနဲ့ပစ္စည်းသုံးဆောင်တချို့တွေ့ရပါတယ်ဒါနဲ့ကျွန်တော်အနီးနားကိုလိုက်လံရှောင်ပေးခါမှာကူနဲ့မလတ်မကတ်မှာပဲကပ်တင်အောင်မြတ်တို့ကွယ်လွန်နေရဆိုတာကိုတွေ့ရှိခဲ့ရပါတယ
်ထူဖောင်ဒေးရှင်းနဲ့ဆက်သွဲမြန်မြန်ထားတာကိုထုတ်လွှင့်ပေးပါမယ်ရှင်နောက်တစ်ခါအမေရိကန်မှာတရားဝင်နေထိုင်ခွင့်ကန့်စမ်းမဲ့ဖောက်တဲ့စီစဉ်ကိုရန်ကုန်နဲ့မန္တလေးမြို့တွေမှာအမေရိကန်တန်ယုံကရှင်းလင်းပြောပြပေးနေတဲ့အကြောင်းနဲ့အတူထိုင်းဝန်ကြီးချုပ်ရဲ့မြန်မာပြည်ခီးစဉ်အတွင်းမြန်မာလုံတမနှစ်ဦးတရားမျှတစွာစီရင်ဖို့အကြောင်းတောင်းဆိုဆန္ဒပြခဲ့ကြတာနဲ့အမေရိကန်သမ္မတအိုဘားမားကမြန်မာသမ္မတဦးသိန်းစိန်ကိုအကြံပြုချက်ဆက်တစ်ချက်ပေးခဲ့တာနဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုလည်းသိကြရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့နတ်လောင်တို့ကကြေညာပေးပါမယ်ရှင်
တူရကီနိုင်ငံအနေနဲ့ Syria က IS အစ္စလာမ်စစ်သွေးကြွတွေကိုတိုက်ခိုက်တဲ့မြေပြင်စစ်ဆင်ရေးတွေမှာပါဝင်လုဆောင်လိမ့်မယ်လို့မျော်လင့်သင့်ဘူးလို့တူရကီကပြောလိုက်ပါတယ်။ NATO အတွင်းမှူးချုပ် Jens Stoltenberg နဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတူရကီနိုင်ငံသားဝန်ကြီး Mevlut Cavusoglu ကဒီကနေ့အဲ့လိုပြောသွားတာပါ။တူရကီနိုင်ငံဟာ Ain el Arab လို့လူသိများတဲ့ခိုဘာနီမြို့ကတိုက်ခိုက်မှုတွေမှာဝင်ရောက်ကူညီပေးဖို့ဖိအားပေးခြင်းခံရတာဖြစ်ပါတယ်တူရကီနဲ့နယ်စပ်စီးရီးယားမြို့ခိုဘာနီမှာကတ်လက်နက်ကိုင်အဖွဲ့တွေနဲ့ IS အစ္စလာမ်စစ်သွေးကြွတွေကြွတနေ့ပတ်တည်းနဲ့ချီပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာပါစီးရီးယားနဲ့အီရန်နိုင်ငံတွေကအကြမ်းဖက်လှုပ်ရှားမှုတိုက်ဖျက်ရေးစစ်ဆင်ရေးလုပ်ငန်းတွေမှာတူရကီနိုင်ငံပါဝင်မှုတူရကီလွှတ်တော်ကအတည်ပြုထားပေးပေမဲ့တူရကီတပ်ဖွဲ့တွေကတော့အခုချိန်ထိလက်တွေ့အကောင့်ထဲပေါ်လုဆောင်တာမရှိသေးပါဘူး IS အစ္စလာမ်စစ်သွေးကြွအဖွဲ့ဟာစီးရီးယား၊အီရတ်၊တူရကီနဲ့အတူ NATO မှာမိတ်အဖွဲ့နိုင်ငံတွေကိုချင်းချောက်နေတယ်လို့ NATO အတွင်းရေးမှူးချုပ်ကပြောပါတယ်အကြမ်းဖက်လှုပ်ရှားမှုတိုက်ဖျက်ရေးရေရှည်ကြိုးပမ်းမှုမှာနိုင်ငံတကာအတိုင်းအဝိုင်းတစ်ခုလုံးပါဝင်ဖို့အရေးကြီးတယ်လို့လည်းဆိုပါတယ်ဒီတော့အတွင်းအမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေဒီကနေ့ခိုဘာနီမြို့မှာဆက်လက်ပြုလုပ်နေပါတယ်မြို့ရဲ့၃ဘုံတစ်ဘုံကျော်ကိုအစ္စလာမ်စစ်သွေးကြွအဖွဲ့ IS ကထိန်းချုပ်ထားတာဖြစ်ပါတယ်
အီဘိုလာရောဂါကူးစက်ပြန့်ပွားမှုကိုနိုင်ငံတကာအတိုင်းအဝိုင်းကထိန်းချုပ်ဖို့ကြိုးစားနေချိန်မှာပဲလိုက်ဘေးရီးယားကအီဘိုလာရောဂါဝေဒနာရှင်တွေကိုကူးသပေးခဲ့တဲ့ဩစတြေးလျနိုင်ငံကအသက်58နှစ်အရွယ်သူနာပြုဆီယာမမှာအီဘိုလာရောဂါသဒ္ဒါနဲ့တူတဲ့လက္ခဏာတွေတွေ့လာရပါတယ်။သူ့ကိုလိုအပ်တဲ့ကျန်းမာရေးစစ်ဆေးမှုတွေလုပ်ပေးနေပါတယ်။အဲ့ဒီသူနာပြုကလိုက်ဘေးရီးယားကနေအလုနာရက်နဲ့ဩစတြေးလျကိုပြန်လာပြီးမကြာခင်မှာပဲအဖျားနဲ့နဲ့ဝင်လာတာလို့ကွင်းစ်လန်ပြည်နယ်ကျန်းမာရေးအုပ်ချုပ်ရေးအရာရှိဂျနက်ယန်းကပြောပါတယ်။ပြန်ရရောက်ချင်းမှာသူ့မှာဘာလက္ခဏာမှမရှိပဲတိတ်ကိုကျန်းမာနေပြီးနောက်တနေ့ရောက်မှအဖျားနဲ့နဲ့ဝင်လာတာမလို့သူ့ကိုသူ့အိမ်ထဲမှာတီးတန့်ခွဲထားပြီးကျန်းမာရေးစစ်ဆေးမှုကိုလည်းသူ့ပါရာလုပ်နေတယ်လို့အဲ့ဒီအရာရှိကဆက်ပြောပါတယ်။သူမှအီဘိုလာရောဂါရှိမရှိကိုတောက်ကြနေမှာအဖြေသိရဖို့မှန်းထားပြီးရောဂါတွေ့ရင်တောင်လူထုအနေနဲ့စိုးရိမ်စရာမလိုဘူးလို့ယန်းကဆက်ပြောပါရယ်အမေရိကန်နိုင်ငံမှာအီဘိုလာရောဂါတွေ့တဲ့ပထမဆုံးလူနာသောမတ်အရစ်ဒန်ကန်ကတော့တက်ဆက်စ်ပြည်နယ်ကဒက်လတ်ဆေးရုံမှာမနေ့ကပဲသေဆုံးသွားပါရယ်ရှင
်ယီမင်နိုင်ငံမြို့တော်မှာရှီယာဟူသီတပုံအဖွဲ့တွေကိုပြစ်မှတ်ထားအသေးခံတိုက်ခိုက်မှုကြောင့်အနည်းဆုံးလူ42ဦးသေဆုံးသွားပါရယ်တဘုံအဖွဲ့တွေပြေခဲ့တဲ့လကလေးကထိန်းချုပ်ထားခဲ့တဲ့စာနာမြို့လေကတာဟရီရင်ပြင်မှာကြာသာပတိနေ့ကအဲ့ဒီတိုက်ခိုက်မှုဖြစ်သွားခဲ့တာပါဒီတိုက်ခိုက်မှုကိုဘသူပြုလုပ်တယ်ဆိုတာတော့ချက်ချင်းထုတ်ဖော်ပြောဆိုသူမရှိသေးပါဘူးယီမင်နိုင်ငံတောင်ပိုင်းမှာအသေခံဘုံထောင်တိုက်ခိုက်မှုကြောင့်လဲလူ20လောက်သေဆုံးသွားပါသေးတယ်စက်တင်ဘာလအတွင်းကုလသမဂ္ဂဂျာဝင်စစ်စာမပေးခင်အထိဟူသီတဘုံအဖွဲ့တွေကအစိုးရအနေနဲ့အာဏာခွဲဝေအုပ်ချုပ်ဖို့တောင်းဆိုတဲ့အနေနဲ့သတင်းပတ်တင်နဲ့ချီဆန္ဒပြခဲ့ကြတာဖြစ်ပါတယ်သမရအဘက်ရဘိုမန်ဆူဟာဒီကအာမက်အဝတ်ဘင်မူဘာရက်ကိုဝန်ကြီးချုပ်အဖြစ်ခန့်အပ်တာကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့ဆန္ဒပြကြဖို့သူတို့ကစီစဉ်ထားတာလည်းဖြစ်ပါတယ်ဒါပေမဲ့ဝန်ကြီးချုပ် သူ့ကိုဝန်ကြီးချုပ်အဖြစ်ခန့်အပ်တာကိုဘင်မူဘာရက်ကလက်မခံခဲ့ပါဘူး။တိုင်ပြည်အတွင်းသဘောထားကွဲပြားမှုတွေထပ်မမဖြစ်ပွားလို့ဘူးလို့ဘင်မူဘာရက်ကပြောတာကိုကိုကပီအစိုးရပိုင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။
ပါလက်စတိုင်းညွတ်ပေါင်းအစိုးရရဲ့ပထမဆုံးကက်ဘိနက်အစည်းအဝေးကိုဂါဇာဒေသမှာဒီကနေ့ကြာရာပတင်းနေ့မှာကျင်းပဖို့ရှိနေပါတယ်။ဟားမတ်စစ်တွေးကြော်တွေကဖတာပါတီနဲ့ပူးပေါင်းပြီးဂါဇာဒေသနဲ့အနောက်ဖက်ကမ်းခြေကိုအုပ်ချုပ်ဖို့သဘောတူလိုက်ပြီးတဲ့နောက်9လအကျော်ကြာမှဒီအစည်းအဝေးလုပ်နိုင်တာပါ။2000ခုနှစ်ကတည်းကဟားမတ်စ်တို့ကဂါဇာဒေသကိုအုပ်ချုပ်ပြီးအနောက်ဖက်ကမ်းခြေကိုတော့ဖတာတို့ကအုပ်ချုပ်နေခဲ့တာပါ။ဒီအစိုးရတစ်ဟာဂါဇာနဲ့အနောက်ဖက်ကမ်းခြေအရေးနှစ်ဖက်ကြားအငင်းပွားနေမှုနဲ့အစ္စရေးတို့နဲ့ရက်90ကြာစစ်ပွဲကြောင်းဂါဇာဒေသအုပ်ချုပ်ရေးကိုမဆခရသေးပါဘူး။အစ္စရေးတို့ရဲ့အရင်လကအပြစ်ရအငြင်းခံရင်တဘောတူညီမှုမှာဂါဇာဒေသကိုညွန့်ပေါင်းအစိုးရအုပ်ချုပ်ဖို့တောင်းဆိုချက်တွေပါပါရယ်။အီဂျစ်နိုင်ငံကိုင်ရိုမှာလာမယ့်သတင်းတွေနဲ့မှာကျင်းပမယ်ညီလာခံမှာဂါဇာဒေသပြန်လည်တည်ဆောက်ရေးအတွက်နိုင်ငံတကာစီကဒေါ်လာ၄ဘီလီယံအကူအညီတောင်းဖို့ပါလက်စတိုင်းကောင်ဆောင်တွေပြင်ဆင်ထားပါရယ်ရှင်။
ယူအေဗီကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဗီကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာခါခါပူရာစီတောင်ကပျောက်ဆုံးတောင်တက်သမားတွေကိုကယ်ဆယ်ရေးလှုပ်ဆောင်ရင်းအဆက်အသွယ်ပြတ်သွားခဲ့တဲ့ရဟယင်ပေါ်ပါသွားတဲ့မြန်မာရဟယင်မှုဥအောင်မြတ်တို့ဟာတောရင်တနေရာမှာကွယ်လွန်သွားပြီလို့ထူဖောင်ဒေးရှင်းကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ရဟယင်မှုဥအောင်မြတ်တို့ကိုဒီကနေ့ညနေ၄နာရီမှာတွေ့ရှိခဲ့ခြင်းဖြစ်ကြောင်းထူဖောင်ဒေးရှင်းကြေညာချက်မှာဖော်ပြထားပါတယ်ထိုင်နိုင်ငံအခြေစိုက် Advanced Aviation က၅ရန်ထားတဲ့ B4 အမျိုးအစားကယ်ဆယ်ရေးရဟယင်ဟာစက်တင်ဘာလ29ရက်နေ့ကတည်းကပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။ပျောက်ဆုံးနေတဲ့ထိုင်ရဟယင်ပေါ်ပါသွားသူ3ဦးတဲ့ကလမ်းပြတအုပ်ကိုအောက်တိုဘာလ9ရက်နေ့ကအသက်ရှင်ရပြန်တွေ့ခဲ့ရပြီးထိုင်ရဟယင်မှုကိုတော့မနေ့အောက်တိုဘာလ10ရက်နေ့ကအသက်ရှင်ရပြန်လည်တွေ့ရှိခဲ့တဲ့အကြောင်းထူဖောင်ဒေးရှင်းကပြောခွင့်ရသူကိုဖြိုးကိုကိုတက်က VOA မြန်မာပိုင်းကိုပြောခဲ့ပါတယ်မြန်မာရဟယင်မှုဥအောင်မြတ်တို့မှာဒဏ်ရာရထားတဲ့အတွက်သူ့ကိုရဟယင်အနားမှာပဲထားခဲ့တဲ့အကြောင်းအသက်ရှင်ကြံရည်သူတွေကပြောတယ်လို့ဆိုပါတယ်တက္ကသိုလ်ခြေလင်းနဲ့တောင်တက်အသင်းတဘာဝခေါ်တန်ဖောင်ဒေးရှင်းကကိုအောင်မြင့်မြတ်နဲ့ကိုဝရံမင်းသူတို့နှစ်ဦးဟာဩဂုတ်လ31ရက်နေ့ကခါခါပေါ်ရာစီတောင်ကိုအောင်မြင့်မြတ်တက်ရောက်ကြောင်းစကားပြောစက်ကနေတင်ပို့အပြီးမကြခင်မှာပဲအဆက်အသွယ်ပြတ်တောက်သွားခဲ့ကြတာဖြစ်ပါတယ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုစက်တင်ဘာလ10ရက်နေ့ကစတင်ခဲ့ပြီးတဲ့နောက်29ရက်နေ့မှာရဟယင်တစ်စင်းနဲ့အတူလူ3ယောက်ထပ်မံပျောက်ဆုံးသွားခဲ့ရတာဖြစ်ပါတယ်
။ဟောင်ကောင်ဒီမိုကရေစီအရေးဆန္ဒပြသူတွေကနှုတ်ထွက်ဖို့ဖိအားပေးတောင်းဆိုခံထားရတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးဟာအခုတော့ဩစတြေးလျကုမ္ပဏီတစ်ခုစီကနေသူအာဏာရှိနေခြင်းအတွင်းမှာထုတ်ဖော်ပြောဆိုခြင်းမရှိတဲ့ငွေကြေးတွေလက်ခံခဲ့တယ်လို့ဆွဆွဲခံရပါတယ်။အုပ်ချုပ်ရေးမှူးလျောင်းဟာ2012နဲ့2013ခုနှစ်အတွင်းဩစတြေးလျအင်ဂျင်နီယာကုမ္ပဏီ UGLC ကနေဒေါ်လာ 6.4 တန်းကျော်လက်ခံရယူခဲ့တယ်လို့ဩစတြေးလျ Fairfax Media ကဖော်ပြပါရတယ်။ UGL ရဲ့လုပ်ငန်းခွဲတစ်ခုဖြစ်တဲ့အင်ချမ်းမြေအတိုင်းပင်ခံလုပ်ငန်း DDZ ကမစ္စတာလျောင်းကိုသူဟောင်ကောင်အုပ်ချုပ်ရေးမှူးမဖြစ်ခင်ကအလုပ်ခန့်ထားခဲ့တယ်လို့ဆိုပါရယ်။စာချုပ်ထဲမှာမစ္စတာလျောင်းကို UGL ကသူတို့နဲ့အပြိုင်ဆိုင်မလုပ်ဖို့အတွက်ငွေကြေးပေးဖို့သဘောတူထားတဲ့အပြင်ကုမ္ပဏီကိုအကြံပေးအဖြစ်အခါအားလျော်စွာလုပ်ပေးဖို့လည်းပါဝင်ပါရယ်။အုပ်ချုပ်ရေးမှူးရုံးဖက်ကတော့ဒါဟာ DDZ ကဝန်ထမ်းတွေကိုခေါ်ယူခန့်ထားခြင်းမရှိအောင်လုပ်တဲ့ပုံမှန်လုပ်နေကြစီးပွားရေးစာချုပ်မျိုးရာဖြစ်တယ်လို့အခိုင်အမာပြောပါရယ်။စာချုပ်ကိုလက်မှတ်ရေးထိုးတဲ့ချိန်ကစလို့အဲ့ဒီကုမ္ပဏီကိုအုပ်ချုပ်ရေးမှူးအနေနဲ့ဘလို့ဝန်ဆောင်မှုမျိုးမှလုပ်ပေးခဲ့တာမရှိဘူးလို့လည်းဖော်ပြပါရယ်။အုပ်ချုပ်ရေးမှူးရဲ့ထုတ်ပြန်ချက်မှာငွေကြေးလက်ခံခဲ့တာကိုညှင်းချက်ထုတ်ထားတာမပါပါဘူး။ဒါပေမဲ့ဒီအပေးအယူကလျှို့ဝှက်ချက်ဖြစ်တာမို့ဟောင်ကောင်ဥပဒေကမစ္စတာလျောင်းတို့ဒီအကြောင်းထုတ်ပြန်ဖို့လိုအပ်တယ်လို့ဖော်ပြမထားဘူးလို့ဆိုပါရတယ်။ဒီအတော့အတွင်းကျောင်းသားတွေကလည်းဆန္ဒပြပွဲတွေကိုဆက်လက်လှုပ်ဆောင်သွားဖို့တန်အဋ္ဌထံချထားတဲ့အကြောင်းဒီကနေ့မှပဲကျောင်းသားကောင်းဆောင်တွေကပြောဆိုလိုက်ပါရရှင်
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးကိုလူသူအများရှိမှမတွေ့တာတရားလောက်ရှိလာပြီဖြစ်တာကြောင့်အကြမ်းအေးအခြေအနေဆိုးရွားနေသလားဒါမှမဟုတ်နိုင်ငံရေးပြဿနာတွေကြောင့်လားဆိုတဲ့ကောလာဟလသတင်းတွေပိုများလာနေပါတယ်။တောင်ကိုရီးယားနဲ့ငင်းချမ်းရေးကိစ္စကနဦးအဆင့်ဆွေးနွေးဖို့အတွက်မြောက်ကိုရီးယားအဆင့်မြင့်ကိုယ်စားလှယ်အဖွဲ့တောင်ကိုရီးယားနိုင်ငံကိုမထင်မှတ်ဘဲရောက်လာခဲ့တာမှလည်းအသက်32နှစ်အရွယ်ကင်ဂျွန်ဦးရဲ့အခမ်းအနားပျောက်ကွယ်နေပါတယ်။ငါးနှစ်အတွင်းပထမဆုံးအကြိမ်အဆင့်မြင့်အရာရှိတွေရဲ့ဓာတ်ရိုက်မျက်နှာချင်းဆိုင်ဆွေးနွေးပွဲအတွက်သူ့ရဲ့ထိတ်တန့်လက်ထောက်အရာရှိတွေတောင်ကိုရီးယားကိုပြီးခဲ့တဲ့စနေနေ့ကရောက်လာခဲ့ကြတာပါ။ကင်ဂျွန်ဦးနဲ့ပတ်သက်လို့သတင်းတွေအမျိုးမျိုးထွက်နေသလိုကိုရီးယားအလုပ်သမားပါတီဖွဲ့စည်းခြင်းနှစ်ပတ်လည်အခမ်းအနားမနေ့ပြန်တောက်ကြနေမှာကျင်းပတဲ့အခါသူတက်ရောက်မရောက်ကိုကြည့်ပြီး ပြည်ပကစောင့်ကြည့်သူတွေအတွက်အရေးကြီးတဲ့တဲလွန်စာတစ်ခုရနိုင်ပါလိမ့်မယ်။တကယ်လို့ကင်ဂျုံဦးဒီအခမ်းအနားကိုမတက်ဖြစ်ဘူးဆိုရင်တော့ဒါဟာသူ့အနေနဲ့ကျမကြီးအခြေအနေဆိုးဆိုးဝါးဝါးဖြစ်နေတာ။ဒါမှမဟုတ်ရင်နိုင်ငံရေးပြဿနာတွေကြောင့်ဖြစ်ကောင်းဖြစ်နိုင်ပါတယ
်။အမေရိကန်နိုင်ငံမှာလက်ကျင့်ရေးတင်နန်းကနေထွက်ပြေးပြီးကနေဒါနိုင်ငံမှာနိုင်ငံရေးခေါ်လုံခွင့်ရဖို့ကြိုးစားတဲ့အာဖဂန်စစ်သား၃ယောက်ထဲကတစ်ယောက်ကိုနေရက်ပြန်ပို့တင်မတင်ရုံးတင်စစ်ဆေးမဲ့ရက်ကိုဒီဇင်ဘာလ၉ရက်နေ့ကိုတက်မှတ်လိုက်ပါတယ်။နယူးယောက်ပြည်နယ်လူဝင်မှုကြီးကြပ်ရေးဆိုင်ရာတရားသူကြီးကမေဂျာဂျန်အာရှတ်ကိုအမေရိကန်ဒေါ်လာ2000ခွဲအမခန်တက်မှတ်လိုက်ပါတယ်။မေဂျာအာရှတ်နဲ့စစ်သား၂ယောက်ကိုကနေဒါနိုင်ငံမှာခေါ်လုံခွင့်တောင်းဖို့သူတို့တွေကထွက်ပြေးဖို့ကြိုးစားတဲ့နေ့ဖြစ်တဲ့စက်တင်ဘာလ22ရက်နေ့ကလေးကနယူးယောက်ကလူဝင်မှုကြီးကြပ်ရေးရုံးအချုပ်ထဲမှာထည့်ထားတာပါ။ဂျန်နဲ့စစ်သား၂ယောက်ကိုတော့အောက်တိုဘာလ22ရက်နေ့မှာအမှုကြားနာမှာပါ။အမေရိကန်အစိုးရကတော့သူတို့တွေရဲ့ပြည်ဝင်ခွင့်ဗီဇာတွေတက်တန်းကုန်နေတာကြောင့်နေရက်ကိုပြန်ပို့မယ်လို့ခြေပပြောဆိုနေပါတယ်ရှင်။
အိန္ဒိယရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ကရှမီးဒေသကိုသူတို့ဘက်ကတစုံတရာရန်စာခြင်းမပြုဘဲတိုက်ခိုက်မှုတွေမပြုလုပ်ဖို့အိန္ဒိယကာကွယ်ရေးဝန်ကြီးကပါကစ္စတန်ကိုသတိပေးပြောကြားလိုက်ပါတယ်။ပါကစ္စတန်အနေနဲ့စွန်းစားကမ်းဖွင့်ပြီးနယ်စပ်ဒေသမှာတိုက်ခိုက်မှုတွေပြုလုပ်မယ်ဆိုရင်ပါကစ္စတန်ဘက်ကအထင်အရှားအိန္ဒိယစစ်သားတွေကတိုက်ခိုက်ကြလိမ့်မယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးအရွန်ဂျေတလီကကြာသပတေးနေ့မှာပြောပါတယ်။ပါကစ္စတန်ဘက်ကလက်နက်တွေနဲ့ပစ်ခတ်မှုဟာအရင်ကတင်းမာမှုတွေမရှိတဲ့ဒေသမှာတင်းမာမှုတွေဖြစ်ပေါ်လာအောင်ရုတ်တရက်လှုပ်ဆောင်ခြင်းဖြစ်ကြောင်းလည်းကာကွယ်ရေးဝန်ကြီးဂျေတလီကပြောပါတယ်။လွန်ခဲ့တဲ့ရက်အနည်းငယ်တွင်အိန္ဒိယနဲ့ပါကစ္စတန်တပ်ဖွဲ့တွေဟာနယ်စပ်ဖြတ်ကျော်ပြီးအပြန်အလှန်ပစ်ခတ်နေခဲ့ကြတာဖြစ်ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့နန်းလောင်တို့ကြီးညာပေးသွားတာပါ VOA American တန်ရဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုခါကာဘူရာစီအခြေစိုက်စခန်းစီရိတ်ခါပို့သွားရင်မြန်မာလေယာဉ်မှုတဦးကွယ်လွန်သွားခဲ့ရတဲ့အကြောင်းဆက်သွယ်မေးမြန်းချက်နဲ့စပါမယ်ရှင်ခါကပိုရာစီတောင်မှာပျောက်ဆုံးနေတဲ့တောင်တက်သမားတွေကိုရှာဖွေနေတဲ့အဖွဲ့အတွက်ရိတ်ခါပို့ဖို့အသွာပျောက်ဆုံးသွားခဲ့တဲ့ထိုင်းရဟတ်ယမလိုက်ပါသွားသူမြန်မာလေယာဉ်မှူးတေဆုံသွားခဲ့ပြီးဖြစ်ပါတယ်ရဟတ်ယင်တွင်လိုက်ပါသွားသူတွေအနေနဲ့အသက်ရှင်ရဲ့နှစ်ဦးပြန်တွေ့ခဲ့ရပေမဲ့တတရမြောက်ဖြစ်တဲ့မြန်မာလေယာဉ်မှူးဦးအောင်မြတ်တို့ရဲ့ရုပ်အလောင်းကိုတော့ထိုင်းမြန်မာတရုတ်မြန်မာနယ်စပ်တော်တွင်တနေရာမှာတွေ့ခဲ့ရတဲ့အကြောင်းထောက် 2 Foundation ကနေပြီးတော့ VOA ကိုပြောပါတယ်2 Foundation ကပြောခွင့်ရသူကိုဖြိုးကိုကိုတက်ကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်လေယာဉ်မှူးဦးအောင်မြတ်တို့နဲ့ပတ်သက်ပြီးနောက်ဆုံးသိထားရတဲ့အခြေအနေပြောပြပါအောင်ခင်ဗျဟု
တ်ကဲ့ကျွန်တော်2 Foundation ကလေးကဒီရွှေရင်တော်ကြီးရဲ့လက်ညှိုးလက်ပြမှုနဲ့ပေါ့နော်ဒီကတရားမြတ်တို့ကြံခဲ့တဲ့အကူကြောက်ရှိပါပါတယ်ဒါပေမဲ့အဲ့ဒီအကူမှာကျွန်တော်အဝယ်စားနဲ့ပစ္စည်း3000တချို့တွေ့ရပါတယ်ဒါနဲ့အဲ့တော့ကျွန်တော်အနီးနားကိုလိုက်လံရှာဖွေတဲ့အခါမှာခုနဲ့မလန့်မကန့်ပါပဲကတဲ့အောင်မြတ်တို့ကွဲလို့နေရဆိုတာကိုတွေ့ရှိခဲ့ရပါတယ်တိုးတော်လေကျွန်တော်စင်ကောင်းသားနဲ့လက်ခံလိုက်ရတယ်နော်ကတဲ့အောင်မြတ်တို့ကွဲလို့တော့ပါတယ်ဆိုတော့2000တချို့ဖွဲ့သားတွေလည်းအကုန်လုံးတော့ဝိုင်းဝန်းစုပေါင်းနေပါတယ်ဒီသူတွေအမြင့်မြတ်ဆုံးဒီလူကတက်ခဲ့တဲ့လုပ်ငန်းလုပ်ဆောင်နေတဲ့မတော်စခွင့်တော်ပါရတဲ့လေဒီကောင်းရသူကြီးရောက်ပါသေးလို့အကုန်လုံးစုပေါင်းနေကြပါတယ်
။အဲ့ဒါကဘယ်နားလေးမှလဲခင်ဗျ
။ဒီကတော့ဒီကတဲ့အောင်တို့ရှင်တော်ကြီးတို့နဲ့လမ်းခွဲခဲ့တဲ့ကူပေါ့နော်။အဲ့ကူနဲ့မလမ်းမကမ်းပါပါခင်ဗျာ
။ဟုတ်ကဲ့အခုသူ့ရဲ့ရုပ်အလောင်းကိုဘယ်လိုဆက်လုပ်တာလဲခင်ဗျ
။ဟုတ်ဒီလက်ရှိကတဲ့အောင်တို့ရဲ့ဇနီးကလည်းပူတာအောင်မှာကျွန်တော်တို့ထူပေါင်းနေရှင်ကလေးထွက်လာနေတဲ့သူရှိနေပါတယ်။သူကာကယ်ရှင်စေတော့ဘောဆန္ဒအတိုင်းပဲကျွန်တော်တို့အကောင်းဆုံးဖြစ်အောင်လုပ်ပေးပါမှာပါခင်ဗျ
။ပျောက်ဆုံးနေတဲ့တောင်တက်သမားနှစ်ဦးရဲ့အခြေအနေရောဘာတွေထူးသဖြင့်လဲခင်ဗျ
။ကျွန်တော်တို့ဒီပေတောင်တော့နေရာမှာတရုတ်နိုင်ငံဘူဆန်ကလေးအဖွဲ့နဲ့နောက်ပြီးတော့ဂျပန်တောင်တက်အဖွဲ့ရခါခါကိုတောင်တက်ဖို့တည်းရှိပါတယ်။အဲ့ဒါကိုလည်းကျွန်တော်တို့ဌာနရိတ်ခါပိုင်းကြီးကျွန်တော်တို့လိုအပ်တဲ့ပစ္စည်းမှနေထပ်မံပြီးထောက်ပံ့ပြီးကျွန်တော်တို့ဆက်လက်လုပ်ဆောင်နေပါတယ်။ဟုတ်ကဲ့
။ကျေးဇူးပါခင်ဗျာကျေးဇူးပါ
။ဟုတ်ကဲ့ပါခင်ဗျာဟုတ
်။ဒီ2 foundation ကပြောခွင့်ရသူကိုဖြုတ်ကိုကိုတက်ကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တာပါအဲ့ဒီမြန်မာရဟတ်ယင်မှုဦးအောင်မြတ်တို့စီးနှင်းလိုက်ပါသွားတဲ့ရဟတ်ယင်ဟာစက်တင်ဘာ29ရက်မှာပျောက်ဆုံးသွားခဲ့တာဖြစ်ပြီးအော်တိုဘာလ8ရက်နေ့မှာသူနဲ့တူလိုက်ပါသွားတဲ့ထိုင်းရဟတ်ယင်မှုကိုပြန်လည်တွေ့ရှိခဲ့ပါတယ်သူရဲ့ပြောကြားချက်အရဦးအောင်မြတ်တို့ဟာမျက်လုံးနဲ့ခါမှာတန်ရာရရှိပြီးရဟတ်ယင်ပြတ်တဲ့နေရာမှာပဲကြံခဲ့တယ်လို့သိရပါတယ်ရှင်အခုထိုင်းဝန်ကြီးချုပ်ရဲ့မြန်မာခရီးစဉ်ကိုဆက်ပါမယ်ထိုင်းဝန်ကြီးချုပ်အငိမ့်စားဗိုလ်ချုပ်ကြီးပရယုတ်ချန်အိုချာဟာမြန်မာနိုင်ငံကိုဒီကနေ့ပဲရောက်လာပြီးမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံနေပါတယ်။တစ်ချိန်တည်းမှာပဲထိုင်းဝန်ကြီးချုပ်ရဲ့ခီးစဉ်နဲ့ဆက်ဆက်ပြီးဒီမိုကရေစီရေးလှုပ်ရှားသူတချို့ကရန်ကုန်မြို့မှာစန္ဒပြပွဲတရက်ပြုလုပ်ခဲ့ကြပါတယ်။ထိုင်းနိုင်ငံကော့တောင်ဂျွန်မှာ ဗြိတိရှားနိုင်ငံသား2ဦးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာလူငယ်နှစ်ယောက်ကိုဖမ်းဆီးထားတာမှာမျှတတဲ့တရားစီရင်မှုပြုဖို့ထိုင်းအာဏာပိုင်တွေကိုတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုသားညွန်ဦးကပြောပြပေးပါမယ်ရှင်။
ထိုင်းဝန်ကြီးချုပ်ပရယုချန်အိုချာဟာဒီကနေ့ပဲမြန်မာနိုင်ငံနေပြည်တော်ကိုရောက်ရှိနေပြီးတော့ခုညနေပိုင်းမှာမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံနေပါတယ်။မြန်မာသမ္မတနဲ့ထိုင်းဝန်ကြီးချုပ်တို့နှစ်ဦးတွေ့ဆုံမှုနဲ့ပတ်သက်လို့တော့မကြာခင်မှာသတင်းထုတ်ပြန်ပေးမယ်လို့သမ္မတယုံကပြောပါတယ်။တွေ့ဆုံစဉ်အတွင်းမှာနှစ်နိုင်ငံအပြန်အလှန်ဆက်ဆက်နေတဲ့ဒီကုန်သွယ်ရေးနဲ့ဒေသတွင်းကိစ္စရပ်တွေကိုဆွေးနွေးမယ်လို့မျှော်လင့်ရတယ်လို့ပဲထိုင်းနိုင်ငံတွင်းကမြန်မာရွှေပြောင်းအလို့သမားတွေကိစ္စကိုလည်းဆွေးနွေးမယ်လို့ယူဆပါတယ်။အခုလိုဒီထိုင်းဝန်ကြီးချုပ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့စဉ်အတွင်းမှာပဲရန်ကုန်မြို့မှာတော့ဒီမိုကရေစီတက်ကြွလှုပ်ရှားသူအချို့ကဒီထိုင်းဝန်ကြီးချုပ်ခီးစင်နဲ့တိုက်ဆိုင်ပြီးတော့ဆန္ဒပြဝဲတရားလုပ်ပါတယ်။ထိုင်းနိုင်ငံတွင်ဗြိတိသျှနိုင်ငံသား2ဦးတပ်ခံရတဲ့ကိစ္စဒီမြန်မာလူငယ်2ဦးကိုဆွဆွဲဖမ်းဆီးထားရမှာသူတို့အပေါ်ကိုမျှတတဲ့တရားစီရင်မှုပြုဖို့ဆိုပြီးတော့ရန်ကုန်မြို့လေမဟာဗန္ဒူလာပန်းညံမှာဆန္ဒထုတ်ဖော်ခဲ့ကြတာပါ။ဒါ့အပြင်ဒီလူငယ်2ဦးအတွက်အနီးမှာရှိတဲ့ဆုလိဖျားမှာလည်းဆန္ဒပြသူတွေကစုမုံတောင်းခဲ့ကြတယ်လို့ဆန္ဒပြသူတူဖြစ်တဲ့ဥပမေက VOA ကိုပြောပါတယ်။
ကျွန်တော်တို့ကထိုင်းဝန်ကြီးချုပ်လာတော်ရီတော့ကျွန်တော်တို့ဖြေလို့တော့ပေါ့ဗျာထိုင်းမြန်မာချစ်ကြည်ရေးကိုအထွတ်ဖြေလို့ခြင်းနဲ့ထိုင်းမြန်မာချစ်ကြည်ရေးကိုအထွတ်ဖြေအောင်ထိန်းလာခဲ့ရနေပြီးတော့ဒီအမှုလေးကမှထိုင်းကရုံးရိုင်းရမယ်ဆိုရင်ကျွန်တော်တို့လည်းငြင်းငြင်းပြတော့ဖြစ်လာမယ်အခြေအနေမျိုးတွေကိုတောင်းထင်းလို့ပေါ့နော်မှန်မှန်ကန်ကန်နဲ့ရပ်တည်ပေးဖို့တရားရုံးရမှန်မှန်ကန်ကန်နဲ့ရပ်တည်ပေးဖို့ကျွန်တော်တို့ဒီပြည်ထောင်ခံလို့နှစ်ဦးပေါ်ကိုလည်းစံတွေကနဲ့ခြားတာမျိုးမဟုတ်ဘဲနဲ့စံတွေကအကျိုးကိုခံစားဖို့ပေးဖို့ဆိုပြီးတော့ဒီအတွက်ငမေးနဲ့ကျွန်တော်တို့စူတောင်းကြလာပါခင်ဗျာ။ထိုင်းဝန်ကြီးချုပ်လာမယ့်အချိန်ကျွန်တော်တိတိဆိုင်ဆိုင်နဲ့ဒုက္ခအားပါခင်ဗျာကျွန်တော်တို့
။အခုကစီတန်းလှဲ့လေတယ်ဗါရီကြားတယ်ခွင့်ပြုချက်မယူလို့လည်းကြားတယ်ဟုတ်ပါသလား
။အဲ့ဒါမယူပါဘူးခင်ဗျာကျွန်တော်မယူပါဘူး။ဒီလိုသူတို့ကအဲ့ဒီကိစ္စကိုဆန္ဒပြလဲဆိုပြီးတော့သူတို့ကတရားစွဲမယ်ဆိုလဲကျွန်တော်ကခံဖို့အဆင်ပါပဲခင်ဗျာ။
ထိုင်းနိုင်ငံကော့တောင်ကျွန်းပေါ်မှာဒီဗြိတိသျှနိုင်ငံသား2ဦးတပ်ခံရတဲ့ကိစ္စပေါ်မြန်မာလူငယ်2ဦးကိုဆွဆွဲဖမ်းဆီးခဲ့တာကြောင့်ထိုင်းနိုင်ငံတွင်းမှာရောမြန်မာနိုင်ငံသားတွေဘက်ကပါသတင်းမီဒီယာတွေလူမှုကွန်ရက်တွေပေါ်မှာထိုင်းအာဏာပိုင်တွေကိုဝေဖန်မှုတွေရှိပါတယ်။ဖမ်းဆီးခံရတဲ့မြန်မာလူငယ်2ဦးဟာလူသတ်မှုကျူးလွန်ကြောင်းဖိအားပေးခံခဲ့ရတယ်လို့ဆိုပါတယ်။မြန်မာလူငယ်2ဦးဟာလူသတ်မှုကျူးလွန်ကြောင်းဝန်ခံဖို့ဒီဖိအားပေးခံခဲ့ရတယ်လို့ဆိုကြပါတယ်။ဒါကြောင့်မလို့ထိုင်းဝန်ကြီးချုပ်အခုမြန်မာပြည်လာတဲ့အချိန်မှာမြန်မာတက်ကြွလှုပ်ရှားသူအချို့ကဒီမှုကိစ္စကိုတင်လာတာပါ။ထိုင်းဝန်ကြီးချုပ်ပရယုဟာဆိုလို့ရှိရင်ထိုင်းနိုင်ငံမှာဒီနှစ်ဆန်းအာဏာသိမ်းခဲ့တဲ့စစ်ကောင်ဆောင်ဖြစ်ပါတယ်။အဲဒီနောက်ဒီအခုဩဂတ်လမှာဝန်ကြီးချုပ်အဖြစ်တာဝန်ယူပြီးတော့တက်ကနေပြီးတော့ငင်းစားယူလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဟာဒီကနေ့ညပိုင်းနေပြီးတော့မှာပဲအစိုးရညစာစာပွဲတယောက်ပြရှိပြီးတော့မနေ့ပြန်ရန်ကုန်မှာတော့ထိုင်းစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံမယ်လို့သိရပါတယ်။ထိုင်းနိုင်ငံဟာဆိုလို့ရှိရင်မြန်မာနိုင်ငံအတွက်ကုန်သွယ်ဘက်နိုင်ငံတွေထဲမှာတရုတ်ပြည်တရုတ်နိုင်ငံပြီးလို့ရှိရင်ဒုတိယအကြီးဆုံးကုန်သွယ်ဘက်ဖြစ်ပါတယ်ခင်ဗျာ။
ထိုင်းဝန်ကြီးချုပ်ရဲ့မြန်မာပြည်ခရီးစဉ်ကြောင်းကိုသားညွန်ဦးပြောပြသွားတာပါအခုတခါမြန်မာသမ္မတစီကိုအမေရိကန်သမ္မတကတိုက်တွန်းထားတဲ့အကြံပြုချက်တွေစီကိုကြည့်ကြရအောင်ပါရှင်မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်မြန်မာအစိုးရကိုအမေရိကန်အစိုးရကအကြံပြုတိုက်တွန်းထားတဲ့အချက်တွေတဲ့လူခွင့်ရေးဆိုင်ရာကိစ္စရပ်တွေမှာအကောင့်ထဲပေါ်မှုအားနည်းနေတော့မယ်လို့လူခွင့်ရေးလှုပ်ရှားသူတွေမြန်မာအရေးအကဲခတ်သူတွေကဝေဖန်ကြပါတယ်မြန်မာအစိုးရဘက်ကတော့အမေရိကန်ဘက်ကအကြံပြုချက်တွေကိုအကောင့်ထည့်ဖော်ရမှာသူတို့တစ်ဖက်သေးကပဲဆောင်ရွက်လို့မရတဲ့အခက်အခဲတွေရှိတယ်လို့တုံ့ပြန်ပါတယ်။ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်
။2014နိုဝင်ဘာလထဲမှာမြန်မာနိုင်ငံမှာကျင်းပမယ့်အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အမေရိကန်သမ္မတဘာရက်အိုဘားမာမြန်မာနိုင်ငံကိုလာရောက်ဖို့တလအလိုမှာပဲလွန်ခဲ့တဲ့နှစ်ကသူနဲ့မြန်မာသမ္မတဦးသိန်းစင်တို့အကြားဆွေးနွေးခဲ့တဲ့အကြံပြုချက်တွေဘလောက်အထိအကောင့်ထည့်ဖော်နိုင်ပြီလဲဆိုတဲ့မေးခွန်းတွေရှေ့တန်းပြန်ရောက်လာတာပါ။မြန်မာသမ္မတရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်ပြည်ထောင်စုပြည်သူဝင်ကြီးလည်းဖြစ်တဲ့ဦးရထွတ်ကတော့သမ္မတဥဘာမနဲ့ဦးသိန်းစင်တို့ကြားဆွေးနွေးခဲ့တဲ့အကြံပြုချက်7ချက်ကိုမြန်မာဘက်ကအကောင်းဆုံးလက်ရောဆောင်ရွက်ပြီးဖြစ်တယ်လို့ VOA ကိုပြောပါတယ်
။ဒါတိပါကျွန်တော်တို့နှစ်ဖက်သဘောတူထားတဲ့ဟာတွေကတချို့ဟာတွေကဟလာကျွန်တော်တို့အစိုးရတစ်ဖက်ထဲနဲ့ဖြည့်ရှင်းလို့ရတဲ့ကိစ္စရှိတယ်။အဲဒီကိစ္စတွေအားလုံးကကျွန်တော်တို့လုပ်ပေးခဲ့ပြီးပြီ။အဲတချို့ဟာတွေကတော့ကျွန်တော်တို့တခုတည်းနဲ့မဟုတ်ဘူးအားလုံးနဲ့ပါဝင်ပူးပေါင်းရှင်းနေလို့ရတယ်လို့ရှိတယ်။ဥပမာငြိမ်းချမ်းရေးဖြစ်တဲ့လို့ကိစ္စမျိုးတွေဒါမျိုးတွေကြတော့အားလုံးနဲ့ပူးပေါင်းဆောင်ရွက်တာဖြစ်လို့ကြောင့်မို့ကျွန်တော်တို့တစ်ဖက်တည်းဟုတ်ပဲပြောလို့တော့မရဘူးပေါ့အဲဒါကုသသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်နာမြင်းကြီးရုံးလို့ကိစ္စမျိုးဆိုရင်ဟလာကျွန်တော်တို့စသဘောတူနေကိုကဒါဒီရုံးဖွင့်နိုင်မှုအတွက်ဆွေးနွေးတိုင်းမှာဆောင်ရွက်သွားမယ်လို့ပြောတယ်အဲ့ဒီတိုင်းမှာကျွန်တော်တို့ဆွေးနွေးနေတယ်ပြီးရင်သူများနိုင်ငံတွေမှာသူတို့ရုံးဖွင့်တဲ့နိုင်ငံပေါင်း17နိုင်ငံလောက်ရှိတယ်ထင်တယ်အဲ့ဒီ17နိုင်ငံလောက်မှာလုပ်ခဲ့တဲ့တဘောတူညီချက်တွေကိုကျွန်တော်တောင်းပြီးတော့မှကျွန်တော်တို့ဘက်ကဖြစ်ချင်တဲ့အဆိုပြုချက်တွေကိုကျွန်တော်တို့ပေးထားပြီးပြီသူတို့ဘက်ကတုံ့ပြန်တာတောင်းနေတယ်အဲနောက်တစ်ခါသူကတဘောတူချက်မရသေးမှလည်းအဲဒီကုသသမဂ္ဂလူခွင့်နဲ့ဆိုင်တဲ့အရာရှိနှစ်ယောက်သုံးယောက်ကမြန်မာနိုင်ငံထဲမှာလာပြီးတော့မှကျွန်တော်တို့နဲ့ technical assistant ကိစ္စတွေဆွေးနွေးနေတာ ဆောင်ရွက်နေတာရှိတယ်ဒါမှမဟုတ်ကျွန်တော်ထင်တယ်ဒါလေးအလုံးကိုကျွန်တော်တို့ဖြည့်ဆည်းနေတယ်ပြီးချင်းမပြီးချင်းကတော့အခြေအနေတစ်ခုချင်းနဲ့ဆိုင်တာပေါ့ကိုယ်တိုင်လုပ်လို့မရတဲ့ကိစ္စတွေရှိတာပေါ့
ဒါပေမဲ့တစ်ဖက်မှာတော့ဒီဆက်တစ်ချက်တည်းမှာပါရှိတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ်ဖွင့်ခွင့်မပြုသေးသလိုကိစ္စတာလုံးဝပပပြရေးလို့ကိစ္စတွေမှာမြန်မာဘက်ကအကောင့်ထဲဖော်ပေးတာမျိုးအားနေနေသေးတယ်လို့လူခွင့်ရေးလှုပ်ရှားသူလည်းဖြစ် Equality မြန်မာရဲ့ညွှန်ကြားမှုလည်းဖြစ်တဲ့ဦးအောင်မျိုးမင်းကပြောပါတယ
်မဟာမင်းကြီးကဖွင့်ဖို့မပြောနဲ့သူတို့ရဲ့လုပ်ငန်းတွေတော့ဒီထဲထဲမှာအချိန်ကြာကြာလွတ်လို့မရတဲ့သဘောမျိုးဖြစ်နေတယ်လာလို့ရှိရင်တော့ဘန်ကောက်ကလူကခဏလာတယ်ပြီးလို့ရှိရင်တွေ့တော့ပြန်သွားတယ်နောက်ထပ်ကျွန်တော်တို့ပြောချင်တဲ့ကိစ္စတစ်ခုကဒါကလေးစစ်သားကိစ္စပါကလေးစစ်သားဆိုလို့ရှိရင်လည်းကျွန်တော်တို့အခုဆိုရင်ပြန်လှုပ်ပေးတဲ့ဆိုတဲ့အရာလေးတော့တွေ့ရတယ်ဒါပေမဲ့ကျွန်တော်တို့ဘာအားနည်းလဲဆိုစစ်တပ်ထဲမှာအခုချိန်ဒီကလေးစစ်သားတွေကြံနေတုံးပဲ
နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်းမြန်မာနိုင်ငံ AABB ရဲ့စီးရင်အရမြန်မာနိုင်ငံတရံတလျားကအကျဉ်းဆောင်တွေထဲမှာနိုင်ငံရေးအကျဉ်းသား80ကျော်ကျန်ရှိနေသေးပြီးတော့တက်ကြွလို့ရှားသူ100လောက်ကလည်းအမှုတွေနဲ့ရင်ဆိုင်နေရတာပါတမန်တော်ဥပမာနဲ့သဘောတူထားတဲ့အကြံပြုချက်ဆက်တစ်ချက်ထဲမှာပါဝင်တဲ့နိုင်ငံရေးအကျဉ်းသားအရေးမှာလိုအပ်ချက်တွေရှိနေစေဖြစ်တယ်လို့လည်း AABB ရဲ့အတွင်းအမှုကိုဘိုကြီးကပြောပါတယ်
နိုင်ငံရေးကျင်းလက်ပြဿနာဆိုတော့အခြေအတွက်ပြဿနာတစ်ခုလည်းမဟုတ်ဘူးနိုင်ငံရေးလွတ်လပ်ခွင့်ပြဿနာတရင်လွတ်လပ်ခွင့်ပြဿနာအခြေခံလူ့ခွင့်ရေးပြဿနာနဲ့ခြေအုပ်ပြည်စုံမှုရေးပြဿနာတွေဖြစ်တယ
်အမေရိကန်နိုင်ငံတွေနဲ့အင်အားကြီးတယ်ဆိုပြီးတော့အခြားနိုင်ငံတဲ့နိုင်ငံအရေးကိုအတင်းပြပေးဝင်ဆွတ်တာပြီးတော့သူတို့စံနှုန်းနဲ့လာရောညီထွေဖြစ်အောင်တောင်းဆိုတဲ့အချက်အလုံးကိုဆောင်ရွက်ခိုင်းတာမျိုးကတော့မဖြစ်သင့်ဘူးလို့မြမအရေးလေးလာကဲဖြစ်ဥပဒေချုပ်ရင်းကသုံးသပ်ပါတယ်
ခါရှိချင်းပြောရင်တော့အမေရိကန်လူကြဗမာလိုင်းလူကြဘာမှမလို့ဗမာနိုင်ငံအကျိုးတက်ပဲဗမာနိုင်ငံလိုရမှာပဲ
နေပြီးတော့ဝါရှင်တန်သဘောတူညီချက်၁၁ချက်တဲကတစ်ချက်ဖြစ်တဲ့နိုင်ငံတကာအမှုမြူစွန့်ရေးအေဂျင်စီနဲ့ပူးပေါင်းဆောင်ရွက်ရေးဆိုတဲ့အချက်ကိုမြမဆွေရဘက်ကအပြည့်ဝဆောင်ရွက်ပေးနိုင်ခဲ့တာကိုတွေ့ရပါတယ်။ဒါပေမဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ်ဖွင့်ဖို့ကိစ္စ၊မြောက်ကိုရီးယားနဲ့ဆက်ဆံရေး၊ရခိုင်ပြည်နယ်အရေးကိစ္စ၊တိုင်းဒေသနဲ့ကိုင်နယ်နဲ့အပြည့်အဝညံ့ရဖို့အခြေအနေ၊ပွလင်းမြင်သာတဲ့အစိုးရဖြစ်ရေး၊လက်ကျန်နိုင်ငံအကျဉ်းသားတွေအားလုံးလွှတ်ပေးရေး၊ ICRC နိုင်ငံတကာချက်ချင်းညီဝန်ထမ်းတွေကိုအကျဉ်းဆောင်တွေထဲဝင်ထွက်ခွင့်ပြုရေး၊အမည်ပြစင်းတင်သွင်းခံထားတဲ့မြမတွေကိုပြည်ဝင်ထွက်ခွင့်အပြည့်အဝပေးရင်းနဲ့ကလေးစစ်သားပပျောက်ရေးပြီးတော့လူကုန်ကူးမှုတားဆီးတိုက်ဖြစ်နိုင်ရေးစတဲ့အချက်ဆက်ချက်ကတော့လိုအပ်နေစေဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာကသုံးသပ်နေတာပါခင်ဗ
ျကိုအောင်ရဲမောင်မောင်ပြောပြခဲ့တာပါရှင်အမေရိကန်ပြည်ထောင်စုမှာအမြဲတမ်းအခြေချနေထိုင်လူသူတွေရှောက်ထားနိုင်မဲ့ diversity visa လို့ခေါ်တဲ့ DV ကန်ဆယ်မဲ့အစီအစဉ်ရဲ့2016ခုနှစ်အတွက်ကန်ဆယ်မဲ့စတင်ရှောက်ထားနိုင်ပါပြီဒီကန်ဆယ်မဲ့နဲ့ပတ်သက်လို့မြန်မာလူထုအသေးစိတ်နားလည်သဘောပေါက်စေဖို့ရည်ရွယ်ပြီးရန်ကုန်နဲ့မန္တလေးမြို့တွေမှာအမေရိကန်တန်ယုံကနေဟော့ပြောရှင်းလင်းပွဲတွေပြုလုပ်ပေးနေပါတယ်အကြောင်းဆောင်ကတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးမှာပါရှင်
2016ခုနှစ်အတွက် diversity visa DV ကန်ဆယ်မဲတွေကိုအောက်တိုဘာလ1ရက်နေ့ကနေနိုဝင်ဘာလ3ရက်နေ့အတွင်းရှောက်ထားကြရမှာဖြစ်ပါတယ်။ကမ္ဘာတဝိုင်းရှောက်ထားခွင့်ရှိတဲ့နိုင်ငံအသီးသီးကနေအမေရိကန်ပြည်ထောင်စုမှလာရောက်အခြေချနေထိုင်ကြဖို့အတွက်ပေါင်မဲဖောက်ခေါက်တစ်နှစ်ကိုလူပေါင်း 5,000 ကျော်လောက်ကိုခေါ်ယူနေပါတယ်။ဒီကန်ဆယ်မဲအကြောင်းကိုစိတ်ပါဝင်စားသူမြန်မာပြည်သူတွေအသေးစိတ်နားလည်ပြီးလူအများပြားရှောက်ထားနိုင်ဖို့အတွက်ရည်ရွယ်ကရန်ကုန်မြို့အမေရိကန်တန်ယုံကကမ္ဘာကထပြုလုပ်ပြီးရန်ကုန်မြို့နယ်မန္တလေးမြို့ကြီးတို့မှရှင်းလင်းဟောပြောပွဲတွေကိုနေရာခွဲပြီးငါးချိန်တိုင်တိုင်ပြုလုပ်နေပါတယ်။အခုလိုပွဲတွေပြုလုပ်နေရတဲ့ပတ်သက်လို့အမေရိကန်တန်ယုံကကောင်စစ်ဝင် Rebrea ကပြောပါတယ
်။ So the main purpose of this presentation is to inform the public about the diversity visa program. It's an annual program.
ဒီပွဲလုပ်ရတဲ့အဓိကရည်ရွယ်ချက်ကတော့အမေရိကန်မှာအမြဲနေထိုင်ခွင့်ရမယ့် visa အကြောင်းပြည်သူလူထုကိုသိစေချင်တာပါ။နှစ်တိုင်းဒီအမြဲနေထိုင်ခွင့် visa 5,000 ခန့်တစ်ကမ္ဘာလုံးကိုချပေးနေကြဖြစ်ပြီးပုံမှန်အားဖြင့်တော့အမေရိကန်ပြည်ထောင်စုကိုလူနည်းစုသာဝင်လာလေ့ရှိတဲ့နိုင်ငံတွေကိုတိုက်တွန်းလျှောက်ထားစေချင်တာပါ။အမေရိကန်ပြည်ထောင်စုမှာကမ္ဘာတဝန်းကလူမျိုးစုံပြန့်နှံ့နေထိုင်စေဖို့တိုးမြင့်တဲ့သဘောလည်းဖြစ်ပါတယ်
။ DV ကန်ဆယ်မဲတွေကိုကမ္ဘာပေါ်မှာရှိတဲ့နိုင်ငံတိုင်းရှောက်ခွင့်ရတာမဟုတ်ပဲမြန်မာနိုင်ငံကတော့အာရှတိုက်ကရှောက်ခွင့်ရတဲ့နိုင်ငံတွေထဲမှာပါဝင်ပါတယ်။အိန္ဒိယနိုင်ငံတွေဖြစ်တဲ့တရုတ်၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်တို့ကသူတွေကတော့ရှောက်ခွင့်ရမှာမဟုတ်ပါဘူး။အဲဒီနိုင်ငံတွေမှာရှိတဲ့သူတွေဟာလွန်ခဲ့တဲ့9နှစ်ကလူဦးရေ 5,000 ထက်မနည်းအမေရိကန်ပြည်ထောင်စုကိုရှစ်ပြောင်းနေထိုင်ခဲ့ကြလို့ပဲဖြစ်ပါတယ်။ပညာရေး၊ကျန်းမာရေးနဲ့စီးပွားရေးတိုးတက်မှုတွေအတွက်အမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်လိုကြတဲ့မြန်မာနိုင်ငံသားတွေဟာဒီကန်ဆန်မဲတွေကိုစိတ်ဝင်တစားရှောက်နေကြတာတွေ့ရပါတယ်။ဒီဗီကန်ဆန်မဲကိုလေးထားပြီးရှောက်နေသူတွေထဲလသမျိုးနေမှာနေတဲ့ဆရာဝန်တဦးလည်းပါဝင်ပါတယ်။
တခါတော့ရှောက်ခုပါတယ်အခုဒီနောက်ပိုင်းမှာဂျားထဲမှာတော့မလျှောက်ဖြစ်ဘူးညဒီအခုမှအရန်ကိုစိတ်ဝင်စားလို့ဒါလျှောက်ဖြစ်တာပါ DV visa ကဟိုပို့ဘဝကြီးကိုတဆင့်ပြောင်းလဲနိုင်တယ်ထင်လို့ပါခင်ဗ
ျဒီကန်ဆယ်မဲကိုရှောက်ကြမဲ့သူတွေဟာအထက်တန်းပညာရေးကိုပြီးဆုံးအောင်သင်ယူထားတာဒါမှမဟုတ်လွန်ခဲ့တဲ့9နှစ်အတွင်းနှစ်ကြာသင်တန်းတစ်ခုခုကိုတက်ရောက်ထားတာဒါမှမဟုတ်လုပ်ငန်းခွင်အတွေ့အကြုံလိုအပ်တဲ့အလုပ်ကံတစ်ခုခုမှာလုံးသက်နှစ်နှစ်ကြာလုပ်ကံခဲ့ဘူးသူဖြစ်ရပါမယ်။ ဒီဗီကန်ဆက်မဲ့ပေါက်ပြီးမြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်ကြသူတွေလည်းအခုဆိုရင်တော်လေးများပြားလာနေပါပြီ။မိနစ်တုန်းကတော့ဒီကန်ဆက်မဲ့ကိုမြန်မာနိုင်ငံသား600ကျော်ပောက်ခဲ့တယ်လို့အမေရိကန်တန်ယုံကကောင်စစ်ဝင်ကပြောပါတယ်။
Last year there were over 600 winners. The year before that,
မနှစ်တုန်းကဒီဗီကန်ဆက်မဲ့600ကျော်လောက်မြန်မာနိုင်ငံကနေကန်ထူးခဲ့ပါဗါ။အဲ့ဒီနှစ်မတိုင်ခင်ကတော့300ကျော်လောက်သာကန်ဆက်မဲ့ပောက်ခဲ့ကြတာပါ
။ကန်ဆက်မဲ့ကိုအင်တာနက်အွန်လိုင်းကနေသာရှောက်ထားရမှာဖြစ်ပြီးတော့အခကြေးငွေကတော့လုံးဝပေးစရာမလိုပါဘူး။ရှောက်လွှာတွေကိုအသီးခြားဆောင်ရွက်နဲ့ရေးရမှာမဟုတ်သလိုစာရိုက်ကနေလည်းရှောက်ထားလို့ရမှာမဟုတ်ဘူးလို့ရှင်းလင်းပွဲမှာပြောကြားသွားခဲ့ပါဗါ။အခုလိုဟော်ပြောရှင်းလင်းပွဲတွေကျင်းပနေတာကြောင့်အရင်ကလိုကြုံတွေ့နေရတဲ့အခက်အခဲတွေနည်းပါးသွားနိုင်တယ်လို့ဒေါက်တာချမ်းမင်းလင်းကပြောပါတယ်
။ငကူကတော့တချို့တွေကအပြင်မှာပဲဒီပွဲစားရင်လည်းရှောက်ကြတယ်မျိုးဒီလိုမျိုးပွဲတွေလုပ်ပေးတဲ့အတွက်ကိုယ်တိုင်အိမ်မှာနေနေတဲ့ဟိုဒီဗီဇာတွေကိုရှောက်နိုင်တယ်ဆိုတဲ့အကြောင်းကိုဒါဒီကနေတဆင့်တိလာလူတွေတိလာပြီးတော့ပုံပြီးစိတ်ဝင်စားမှုများလာပါတယ်ခင်ဗျာ။
ဒီဗီကန်ထူးရှင်ကိုတော့ကွန်ပျူတာဂျပန်စနစ်နဲ့ရွေးချယ်သွားမှာဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုကိုပြည်ဝင်မှုနေပါတဲ့နိုင်ငံတွေကတော့ဗီဇာအရေအတွက်ပုံမှုရရှိမှာဖြစ်ပါတယ်။ဒီဗီရှောက်လာတွေကို www.dvlottery.state.gov မှာနိုဝင်ဘာလ3ရက်နေ့နောက်ဆုံးထားပြီးရှောက်ထားရမှာဖြစ်ပါတယ်ခင်ဗျာ။
တို့ရရှိပါခင်ဗျာ။ကျင်းနောနိုင်ငံတကာမှာအင်မတန်မျက်နှာငယ်ခဲ့ရတဲ့မြန်မာရွှေပြောင်းအလုပ်သမားတို့ဟာကိုယ်နိုင်ငံမှာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေပြီဖြစ်တဲ့အတွက်သူတို့ဘဝအခြေအနေဘလောက်တိုးတက်ကောင်းမွန်လာပါသလဲနိုင်ငံတော်ကသူတို့ကိုဘလောက်ထိကာကွယ်စောင့်ရှောက်မှုပေးနိုင်ပလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေဆိုင်အစည်းအဝေးမှာဆွေးနွေးရအောင်ပါသောရရှင်ခင်ဗျာပါဝင်ဆွေးနွေးလို့ရသောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255994fax number 2323992ဖြစ်ပါတယ်။ email address ကတော့ bumis@vnews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူစင်ရေးသားပြောကြပြီး MP3 တန်ဖိုင်နဲ့လည်းပေးပို့နိုင်ရပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်ပါပါတယ်။
ဒီအမေရိကန်တန်ရဲ့ကြာသပတေးနေ့ညနေဘက်အစီအစဉ်တွေနားဆင်နေရတာဖြစ်ပါရဲ့ရှင်။အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းမှာပဲ Asia 7 ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်။အခုညနေပိုင်းအစီအစဉ်အဆုံးမတ်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါအောင်မယ်ရှင
်။တူရကီနိုင်ငံအနေနဲ့ Syria က IS အစ္စလာမ်စစ်တွေးကြွတွေကိုတိုက်ခိုက်တဲ့မြေပြင်စစ်ဆင်ရေးတွေမှာပါဝင်လှုပ်ဆောင်လိမ့်မယ်ဆိုပြီးမမျောလင့်သင့်ဘူးလို့တူရကီကပြောကြားလိုက်ပါတယ်။နေတိုအတွင်းရေးမှူးချုပ်ဂျန်စတိုလ်တန်ဘတ်နဲ့အတူပူးတွဲပြုလုပ်တဲ့သတင်းသာရှင်းလင်းပွဲအတွက်မှာတူရကီနိုင်ငံရဲ့ဝန်ကြီးကအဲ့ဒီလိုပြောဆိုသွားတာဖြစ်ပါတယ်။ခါခါပူရာစီတောင်ကပျောက်ဆုံးတောင်တက်သမားတွေကိုကယ်ဆယ်ရေးလှုပ်ဆောင်ရင်းအဆက်အသွယ်ပြတ်သွားခဲ့တဲ့ရဟယင်ပေါ်ပါသွားတဲ့မြန်မာရဟယင်မူဦးအောင်မြတ်တို့ဟာတောရင်းတနေရာမှာကွယ်လွန်သွားကြောင်းထူဖောင်ဒေးရှင်းကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ရရင်မူဦးအောင်မြတ်တို့ကိုဒီကနေ့ညနေ၄နာရီမှာတွေ့ရှိခဲ့ခြင်းဖြစ်ကြောင်းထူဖောင်ဒေးရှင်းကြေညာချက်မှာဖော်ပြထားပါရယ်ထိုင်းနိုင်ငံအခြေဆိုင် Advanced Aviation ကငားရမ်းထားတဲ့ B4 အမျိုးအစားရဟယင်ကဲဆဲရဟယင်ဟာစက်တင်ဘာလ29ရက်နေ့ကလူ3ဦးနဲ့အတူပျောက်ဆုံးသွားခဲ့တာဖြစ်ပါရယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုလူသူအများရှိမှမတွေ့ရတလားလောက်ရှိလာတာကြောင့်ကျမကြီးအခြေအနေစိုးရနေသလားဒါမှမဟုတ်နိုင်ငံရေးပြဿနာတွေကြောင့်လားဆိုတဲ့ကောလာဟလသတင်းတွေပုံမူကြီးထွက်လာနေပါတယ်။တောင်ကိုရီးယားနဲ့ငင်းချမ်းရေးကိစ္စကနဦးဆွေးနွေးဖို့အတွက်မြောက်ကိုရီးယားအစိုးရကိုယ်စားလှယ်အဖွဲ့ရောက်လာတဲ့အချိန်မထင်မှတ်ဖဲရောက်လာခဲ့တဲ့အချိန်မှာလည်းအသက်32နှစ်အရွယ်ကင်ဂျုံအွန်းရဲ့အခမ်းအနားပျောက်ကွယ်နေပါတယ်။
နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့6ချိန်ထုတ်လွှင့်ပေးနေပြီးအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနှာစင်နိုင်ကြပါရဲ့ရှင်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.